မြန်မာအစိုးရနဲ့ညီညာရေးရရှိဖို့အတွက်ဥဆောင်ဆွေးနွေးနေသူတွေကတယောက်ဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU ဘဟုကော်မတီဝင်ဖြစ်တဲ့ပထူစောဒေးဗစ်ထောဟာမနေ့ကညပိုင်းရန်ကုန်မြို့မှာကွယ်လွန်သွားခဲ့ပါတယ်။ပထူစောဒေးဗစ်ထောရဲ့ရုပ်အလောင်းကို KNU ထိန်းချုပ်နယ်မြေအတွင်းမှာတကြိုမဲလို့သိရပါတယ်။မြန်မာအစိုးရဘက်ကလည်းဒီကိစ္စအတွက်အဆအဆအဆင်ပြေအောင်ကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးတော့မြန်မာအစိုးရညဉ့်ဉေးဖော်ဆောင်ရေးကော်မတီခေါင်းဆောင်နိုင်ငံတော်သမ္မတရုံးဝန်ကြီးဦးအောင်မင်းကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲဆက်ပြီးတော့တင်ပြပေးခြင်းပါတယ်ခင်ဗျာ။ကရင်
MUSA CEO KNU ရဲ့ဘဟုကော်မတီဝင်လည်းဖြစ်မြန်မာအစိုးရနဲ့ညဉ့်ဉေးရယူဖို့အတွက်ဆွေးနွေးတဲ့နေရာမှာအဓိကအခန်းကဏ္ဍကနေပါဝင်ဆောင်ရွက်နေသူတဦးလည်းဖြစ်တဲ့ပဒူစောဒေးဗစ်ထောဟာတနင်္ဂနွေနေ့ည 10:39မိနစ်မှာရန်ကုန်မင်္ဂလာလုံးစစ်ဆေးရုံကြီးမှာကွယ်လွန်သွားခဲ့ပါတယ်။ပဒူစောဒေးဗစ်ထောဟာ မကြာသေးခင်ကဖအံမြို့မှာအစိုးရနဲ့ KNU တို့ကြားဆက်ဆံရေးယုံဖွင့်ဖို့အတွက်တွားရောက်ချိန်မှာကျန်းမာရေးအခြေအနေဆိုးဝါးလာတဲ့အတွက်ရန်ကုန်မြို့မှာစေဝါးကူတမှုခံယူဖို့မြန်မာအစိုးရညဉ့်ဉေးကိုယ်စားလှယ်အဖွဲ့ကနေစီစဉ်ပေးခဲ့တာပါ။မြန်မာအစိုးရရဲ့ညဉ့်ဉေးကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်သမ္မတရုံးဝန်ကြီးဦးအောင်မင်းကတော့ပဒူစောဒေးဗစ်ထောဟာအစိုးရနဲ့
KNU တို့ကြားညဉ့်ဉေးကိုစတင်လုဆောင်ခဲ့တဲ့သူတဦးလို့မြင်ပါတယ်။ညဉ့်ဉေးကို
စားခဲ့တာတော့တကယ်တော့ဗျာအဲ့မှာဘိုးချုပ်ကြီးမတူးစစ်ဖို့ရဲ့ဦးအားတို့ရဲ့ဘယ်လိုဒေးဗစ်တို့ရဲ့သူတို့တောင်းနေစပြီးတော့ကျွန်တော်တို့ကဟိုဆွေးနေတာပေါ့ဗျာအဲ့ဆွေးနေတာကနေဒီလောက်ထိဟိုအတိပွင့်တွေဖြစ်လာတာဖြစ်ပါတယ်အဲ့တော့ကြောင့်မလို့ညဉ့်ဉေးကိုစားခဲ့တဲ့ဟိုခေါင်းဆောင်ကြောက်နေတယ်လေဟိုအဲ့လိုပဲကျွန်တော်ကမြင်ပါတယ်ခင်ဗျာညဉ့်ဉေးဒင်းပြစ်ကြက်
င်းမကြခင်မှာဟိုအလင်းအောင်ရတော့မယ်အဲ့ဒီချိန်လေးမှာဒီလိုဆုံးပါသွားတော့ဗျာနောက်ဆုံးချိန်ကြီးဟိုမတွေ့လဲရတာဘယ်တော့နေတာပေါ့ဗျာ
ဘဒူစောဒေးဗစ်တော်ကွယ်လွန်သွားပြီးတဲ့နောက်ညာရင်းချင်းမှာပဲသူ့ရဲ့ရုပ်အလောင်းကိုကရင်ပြည်နယ်ကိုပို့ဆောင်ပေးဖို့အတွက်စီစဉ်ပေးခဲ့ကြောင်းဝန်ကြီးဦးအောင်မင်းကပြောပါတယ်ရန်ကုန်မြို့မှာရှိတဲ့ကရင်အတိုင်းဝိုင်းကလူကြီးတွေဖြစ်ကြတဲ့ဒေါက်တာစောဆိုင်မွန်သားဗိုလ်မှူးကြီးစောထွန်းအောင်မင်းတို့လည်းလိုက်ပါသွားတယ်လို့သိရပါတယ်ကွယ်လွန်ချိန်မှာဘဒူစောဒေးဗစ်တော်ရဲ့အနီးမှာတာသမီမြေးစားတဲ့မိသားစုဝင်တွေစုံစုံညီညီရှိနေပြီးတော့ဘာသာရေးအရဝတ်ပြုဆူတောင်းမှုပြုလုပ်ခဲ့တယ်လို့တက်မတော်သားတွေကြာဆုံးတဲ့အခါနှုတ်ဆက်တယ်လို့အလေးပြုနှုတ်ဆက်ခဲ့တဲ့အကြောင်းဥအောင်မင်းက VOA ကိုပြောပါတယ်။ KNU ခေါင်းဆောင်တယောက်ကိုစစ်ဆေးရုံမှာအထူးကဆရာဝန်ကြီးတွေနဲ့ဂရုစိုက်ကြက်မှတ်ကူးသမှုပေးခဲ့တာဟာနှစ်ဖက်အကြားဒန်းလူကြီးမြတ်သဘောထားအလေးထားလှုပ်ဆောင်ခဲ့တာဖြစ်တယ်ဆိုတာကိုပြသတာဖြစ်တယ်လို့တမရယုံဝန်ကြီးဥအောင်မင်းက VOA ကိုပြောပြပါတယ်။အခုလိုဘဒူဆော့ဒေးဗစ်တော်ကွယ်လွန်သွားပေမဲ့ညဉ့်ညံ့ရေးအတွက်ကြံသူတွေဟာဆက်လက်ပြီးတော့လက်ဆင့်ကမ်းလှုပ်ဆောင်သွားကြရမှာဖြစ်တယ်လို့လည်းဝင်းကြီးဦးအောင်မင်းကအခုလိုပြောပါတယ်
။ဟိုဘာမှဟိုနေဟိုမဖြစ်နိုင်ပါဘူးဗျာ။ဘာလို့လဲဆိုတော့အခုလည်းဟိုသူတို့ကော်မတီတွေဒီညဉ့်ညံ့ရေးပေါ်ဆောင်ရေးအတွက်သူတို့ထပ်ပြီးတော့မှဆွေးနွေးနေကြပါတယ်။ဘာပဲဖြစ်ပါဗျာဟိုဒီညဉ့်ညံ့ရေးအလံတော်ကြီးကိုဦးတည်ပေတော့အနေနောက်တယောက်ပေးနောက်တယောက်ကဒါကြီးဆက်တယ်။ညဉ့်ညံ့ရေးမဖြစ်ဘူးကြည်ထားရညဉ့်ညံ့ရေးမရောမဖြစ်တာဆက်လုပ်ရမှာပါပဲ။ဟိုတယောက်ကြဆုံးသွားလို့ဒီဥဆိုင်မဖြစ်ဘူးဆိုတော့ဟိုမဖြစ်ပါဘူးကြာအားလုံးကဟိုကျန်တဲ့လူမှတာဝန်ရှိပါတယ်တယောက်တစ်လဲအဲ့လိုဆက်တယ်ရပါပဲဖြစ်ပါတယ်ခင
်ဗျာဖဒိုစောဒေးဗစ်တော်ကို KNU တပ်မဟာ9နေမြေအတွင်းမှာရှိတဲ့အစင်လာရကရင်ခေါင်းဆောင်တွေကိုတကြိုခဲ့တဲ့နေရာမှာဇာပနအခမ်းအနားပြုလုပ်မှာဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ